မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးသံတမန်နဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့တွေ့ဆုံဖို့ရှိနေပါတယ်။ဒီတွေ့ဆုံပွဲမှာတိုင်းရင်းသားပါတီတွေဘက်ကဘယ်အချက်တွေကိုအလေးထားတင်ပြဖို့ရှိနေပါသလဲ။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းချမ်းပြပြပေးပါရှင်
။မြန်မာနိုင်ငံကို၅ရက်ကြာခီးစဉ်ဖြင့်ရောက်နေတဲ့မြန်မာအရေးအာဆီယံအထူးသံတမန်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆွန်ခွန်ဟာဇူလိုင်လ2ရက်နေ့မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့နဲ့ရန်ကုန်မှာတွေ့ဆုံမှုရှိနေပါတယ်။လောလောဆယ်တွေ့ဆုံမဲ့ပါတီတွေထဲမှာရခိုင်ဦးဆောင်ပါတီ AFP ၊မွန်ညင်ညွရေးပါတီ MUP နဲ့ပို့အမျိုးသားအဖွဲ့ချုပ် PNO ပါတီတွေနဲ့တွေ့ဆုံသွားဖို့ရှိနေကြောင်းကနဦးသတင်းရထားပါတယ်။ရခိုင်ဦးဆောင်ပါတီ AFP အနေနဲ့အာဆီယံအထူးတန်တမန်နဲ့တွေ့ဆုံချိန်မှာအချက်၄ချက်ပေါ်အခြေခံဆွေးနွေးသွားမယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ်။
ကျမ်းပြင်းကျွန်တော်လေးခုလောက်စဉ်းစားထားတာပေါ့တစ်ချက်ကမရှိသူစည်းဝင်ချက်ပေါ့ဥပဒေနဲ့ပတ်သက်တဲ့အမြင်ပေါ့ပြောနောက်တစ်ချက်ကလက်ရှိအနောက်နိုင်ငံများရဲ့ SSC ပုံမှာချင်းကန့်ပုံနဲ့သူရဲ့ရှိမှန်းချက်ပုံမှာကျွန်တော်တို့တုံ့တက်ချက်ပေါ့တတိယတစ်ချက်ကဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့ကဏ္ဍသူရဲ့လက်ရှိတိုင်းပြည်မှာအကြီးအကဲတည်ရင်းနဲ့ချိန်ရတဲ့ဥစ္စာပုံမှာသူရဲ့အမြင်သဘောထားဘာရှိလို့ဆိုတာပေါ့တုံ့တက်ဖို့တို့ပါပေါ့အခုချက်ကတော့လက်ရှိတိုင်းဒေသနဲ့ကန်ပီတာကနဲ့ SSC ပြောင်းရည်ညံရေးနောက်ဖြစ်စဉ်ပေါ့။တန်စီစာချုပ်ပေါ့။အဲ့ဒီပုံမှာကျွန်တော်တို့အမြင်ပေါ့။အသေးစိတ်ကတော့ပြောဖို့စိုးပါသေးတယ
်။မွန်ညင်ညူရေးပါတီ MUP ကတော့အာဆီယံအထူးတန်တမန်နဲ့တွေ့တဲ့အချိန်မှာဆွေးနွေးမဲ့အချက်တွေကိုညှိနှိုင်းနေစေဖြစ်ကြောင်းပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရွှေကပြောပါရယ်။
လောလောဆယ်ကကျွန်တော်တို့ဒီ issue ထိုင်နေတော့ဝင်တော့ဒီရှိဝိတိုင်းနဲ့ဒီမှာဓာတ်ရီထွားမလဲတော့မသိဘူးကျွန်တော်အဲ့ဒါကျတော့ကျွန်တော်ကြောင်းမပြောနိုင်သေးဘူးပေါ့နော
်တဲရောက်မဲ့ကိုယ်စလဲကိုလည်းရွေးချယ်နေစေဖြစ်ကြောင်းပြောပါတယ်ပို့အုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီကတော့အထူးထွေတင်ပြစရာမရှိကြောင်းနဲ့ဆွေးနွေးပွဲမှာတော့ပါတီအရေးထက်တိုင်းပြည်အရေးကိုဦးစားပေးဆွေးနွေးဖို့ပြင်ဆင်ထားတာရှိတဲ့အကြောင်းပါတီတွဲပတ်အတွင်းရေးမှူးနှစ်ခွန်ထွန်းရွှေကပြောပါတယ
်တို့မေးတဲ့ပုံမှာမူကြည့်တာပါတို့သိကြတာပဲကျွန်တော်တို့ကတော့ကြားပြတာပါခင်ဗျကျွန်တော်တို့ကတော့မီးဖို့မြန်းဖို့သူသူတူတူတော့သိမရှိဘူးကြာကျွန်တော်တို့ပါတီကိုစားဘာမှပြောပါဘူးတိုင်းပြည်ရဲ့ကိုစားပဲကျွန်တော်တို့ပြောတော့မှာပါကျွန်တော်တို့အားလုံးကောင်းဖို့ပို့ပဲဖြူချနေတဲ့တိုင်းပြည်ကိုပြန်ပြီးတော့မှကျမတို့အားလုံးတာဝန်ရှိတယ်ပေါ့နော်
အာဆီယံအထူးတန်တမန်နဲ့တွေ့မဲ့အထက်ရွေးကောက်ပွဲကော်မရှင်ကအခြားဘယ်ပါတီတွေကိုဖိတ်ကြားထားတယ်ဆိုတာအတိအကျမသိရကြောင်းလဲခွန်ထွန်းရွှေကပြောပါတယ
်ဒီဖက်တစ်ပါတီရဲ့မှာဒီဒီနဲ့ကျွန်တော်ဝေးကြည့်တယ်မပါဘူးတဲ့ကဲမပါဘူးဆိုတော့ကျွန်တော်လည်းတိုင်းတဲ့ပါတီမှတကယ်လို့ဘာလို့ဒီစီရလာဟူတို့အာခါတို့ဝေးကြည့်လဲတို့မသိရဘူးဆိုတော့ဒီလိုလည်းမသိရဘူးဆိုတော့ပါတီစီရဲ့အပေါ်မှာမသိရဘူးဒီစီစိတ်ပါပဲကျွန်တော်တော့တွားရတာ
လက်ရှိမှာတော့ကြားပြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကိုလည်းဖိတ်ကြားထားတာမရှိသေးပါဘူးဇူလိုင်လ2ရက်နေ့တွေ့ဆုံပွဲမှာတော့တပါတီကိုနှစ်ဦးစီဖိတ်ကြားထားတာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်မှာတော့အာဆီယံအထူးတန်တမန်ကပြည်သူ့ပါတီကပါတီဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စုစုလွင်နဲ့တွေ့ဆုံဖို့စီစဉ်ခဲ့တာရှိပေမဲ့လည်းမဖြစ်မြောက်ခဲ့ပါဘူးအာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာမြမအရေးငြိမ်းချမ်းစွာဖြည့်ရှင်းနိုင်ဖို့တက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွဲဆောင်ခွင့်ရနိုင်ရေးဟာလည်းအချက်တစ်ခုအနေနဲ့ပါဝင်ပါတယ်။ဒါကြောင့်အာဆီယံအထူးတန်တမန်ကသူ့ခရီးစဉ်တွေမှာမြမဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွဲဆောင်နိုင်ဖို့တောင်းဆိုခဲ့တာတွေရှိပေမဲ့လည်းစစ်ကောင်စီဘက်ကလက်မခံခဲ့ပါဘူးခင်ဗျာ။